မေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုထောက်ခံပြီးသက်ဆိုင်ရာအစုအဖွဲ့အားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြန်မာရေးဖြည့်ရှင်းဖို့အကြံပြုချက်အားလုံးကိုလည်းကြိုဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဂျွန်ဖတ်က VOA နဲ့တိတိမင်းမြန်စင်မှာပြောဆိုလိုက်ပါတယ
် We welcome any proposals and we continue to work with all stakeholders
မှာရေးချင်ရမှာဒါကလားအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီနဲ့လည်းဖြစ်ဆက်ဆက်ဆံတဲ့နဲ့ဆိုပြီးမလေးရှားနိုင်ငံဘက်ကအဆိုပြုချက်ထွက်လာတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကို VOA ကမေးမြန်းခဲ့တာပါဒီကနေ့စတင်ကျင်းပမယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်ဖိအားပေးနိုင်ဖို့ညီလန်းပေါင်းစုံကိုရှာသွားမယ်လို့လည်းပြောဆိုပါတယ်အခုအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးတဲ့အတွက်စစ်ကောင်စီကိုစားပြုနိုင်ငံသားရေးဝန်ကြီးဒါမှမဟုတ်အကြီးအကဲတွေကိုဖိတ်ကြားခြင်းမရှိပါဘူးထိပ်သီးဆွေးနွေးပွဲကျင်းပချိန်မှာအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိတွေအပါအဝင်အာဆီယံတာဝန်ရှိသူတချို့နဲ့ဆွေးနွေးဖို့ NUG နိုင်ငံသားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝါရှင်တန် DC မြို့မှာရောက်ရှိနေပါတယ်ခင်ဗျာ